မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ကိုတီးခြားအစိုးရအေဂျင်စီတစ်ရပ်အနေနဲ့ထားပြီးယင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့အစိုးရဝန်ကြီးဌာနအားလုံးကိုဆက်ဆက်ဆောင်ရွက်သွားနိုင်ဖို့ပြင်ဆင်နေပါတယ်။ဒီအတွက်နိုင်ငံသားယင်းနှီးမြှုပ်နှံမှုဥပဒေနဲ့နိုင်ငံခြားသားယင်းနှီးမြှုပ်နှံမှုဥပဒေနှစ်ရပ်ကိုပေါင်းစပ်ပြီးတော့ယင်းနှီးမြှုပ်နှံမှုဥပဒေတစ်ရပ်ဖြစ်လာဖို့ရည်စွဲနေပြီလို့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ကပြောပါတယ်။ဒီဆောင်ရွက်ချက်အပေါ်စီးပွားရေးပညာရှင်တွေဘက်ကကြိုဆိုလိုက်တဲ့အကြောင်း VOA သတင်းတောင်မတ်မီခါကမေးမြန်းစုံစမ်းသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါမြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနလက်အောက်မှာရှိနေတဲ့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ကိုလာမယ့်အစိုးရတဲ့လက်ထက်မှာတရားရည်တည်သွားဖို့စီစဉ်သွားတော့မှာဖြစ်ပြီးမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေတစ်ခုကိုရေးဆွဲသွားနိုင်ဖို့လည်းပြင်ဆင်နေပြီဖြစ်ပါတယ်။ကော်မရှင်ကတာဝန်ရှိသူတဦးရဲ့ပြောဆိုချက်အရကတော့ဒီရေးဆွဲနေတဲ့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေဟာနိုင်ငံသားယင်းနှီးမြှုပ်နှံမှုဥပဒေနဲ့နိုင်ငံခြားသားယင်းနှီးမြှုပ်နှံမှုဥပဒေဒီဥပဒေနှစ်ခုကိုပေါင်းပြီးတစ်ခုတည်းဖြစ်အောင်လုပ်မယ့်ဥပဒေတစ်ခုပါ။80ရာခိုင်နှုန်းလောက်ပြီးနေပြီဖြစ်တဲ့ဒီဥပဒေကိုလာမယ့်အစိုးရတဲ့ကြောင့်မှလွတ်တော်ကိုတင်သွင်းသွားမှာဖြစ်ပါတယ်။ဒီပြင်ပြီးခဲ့တဲ့ဒီဇင်ဘာလကပြင်ဆင်ချက်အနေနဲ့ထွက်ပေါ်လာခဲ့တဲ့နိုင်ငံသားနဲ့နိုင်ငံခြားသားဥပဒေမှာထပ်မံထည့်သွင်းခဲ့တဲ့အချက်တစ်ခုအရာသက်ဆိုင်ရာတိုင်းနယ်ပြည်နယ်တွေမှာပဲယင်းနှီးမြှုပ်နှံရေးလုပ်ငန်းတွေချပေးနိုင်ရေးနဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေမှာယင်းနှီးမြှုပ်နှံမှုကော်မရှင်ခွဲတွေဖွင့်လှစ်သွားဖို့လဲစီစဉ်နေတယ်လို့ကော်မရှင်ကတာဝန်ရှိသူကပြောပါရယ်လက်ရှိမှာတော့တိုင်းနယ်ပြည်နယ်ခုနှစ်ခုမှာကော်မရှင်ခွဲတွေစတင်ဖွင့်လှစ်နေပြီလို့လဲသူကပြောပါရယ်မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ကပြောဆိုချက်အရနိုင်ငံသားယင်းနှီးမြှုပ်နှံမှုအတွက်ဆိုရင်အမေရိကန်ဒေါ်လာတန်တရာအောက်နဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုအတွက်ဆိုရင်ကျပ်တန်း1000အောက်လုပ်ငန်းတွေအနေနဲ့သက်ဆိုင်ရာပြည်နယ်နဲ့တိုင်းဝန်ကြီးဌာနတွေမှာပဲလုတ်ပိုင်ခွင့်တွေကိုရှောက်ထားနိုင်တော့မှာဖြစ်ပါတယ်။တမက်ချက်တစ်ခုအနေနဲ့ကတော့ပြည်စဲဥပဒေမှာဖော်ပြထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာလုတ်ပိုင်ခွင့်ပေးထားတဲ့လုပ်ငန်းတွေဖြစ်တဲ့လေယာဉ်လုပ်ငန်း၊ရေကြိုငါးပန်းလုပ်ငန်းနဲ့အသေးစားရေအားလျှပ်စစ်ထုတ်လုပ်ရေးလုပ်ငန်းစတဲ့လုပ်ငန်း18မျိုးကိုပဲတိုင်းဒေသကြီးနဲ့ပြည်နယ်တွေကနေလုတ်ပိုင်ခွင့်ပေးရမှာဖြစ်ပါတယ်။ဒီလုပ်ငန်း၁၈မျိုးထက်ကျော်တဲ့လုပ်ငန်းတွေဒါမှမဟုတ်တမတ်ထားတဲ့ယင်းနှီးမြှုပ်နှံမှုပမာဏထက်များတဲ့လုပ်ငန်းတွေဆိုရင်တော့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ဗဟိုကပဲလုပ်ငန်းတွေကိုစီစစ်လုပ်ပိုင်ခွင့်ပေးသွားမှာဖြစ်ပါတယ်။ဒီပြင်သက်ဆိုင်ရာလုပ်ငန်းတွေတိုင်းကကိုရရှိနိုင်မဲ့ဥပဒေပါအခွန်ကင်းလွတ်ခွင့်တွေကိုတော့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ဗဟိုရုံးချုပ်မှာပဲလာရောက်လျှောက်ထားရမှာပါ။ဒီအခွန်ကင်းလွတ်ခွင့်တွေကိုလည်းဥပဒေထွက်လာပြီးနောက်ပိုင်းမှာတတ်မှတ်သေးတတ်မှတ်တော်မှာဖြစ်ပြီးဇုံအလိုက်တတ်မှတ်ခန်းစားချက်တွေပေးသွားမယ်လို့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ကပြောပါတယ်။ဒီလိုပြောင်းလဲလှုပ်ဆောင်မဲ့အပေါ်စီးပွားရေးလုပ်ငန်းရှင်ဦးမော်တန်းကတော့အခုလိုသုံးသပ်ပါတယ်။
MIC မြန်မာ investment commission ပဲဖြစ်ဖြစ်ဟဲ့လားငါအဖွဲ့အစည်းတွေနေနေ independent minded ဖြစ်ဖို့ပေါ့နော်တစ်ဆန္ဒတစ်ဆန္ဒတစ်ခုတစ်ခုပေါ့လေဝန်ကြီးဌာနတစ်ခုတစ်ခုတော့လောကဌာနတစ်ခုတစ်ခုတော့အစွဲလမ်းမကြည့်ဘဲနဲ့ independent တကယ်ကိုဓမ္မတိတာကြကြ objective ဖြစ်ဖြစ် appraisal ကတော့ဒါ intern အတိုင်းကြီးစီးပွားရေးအတွက်အများကြီးထောက်ဖြစ်မှာပါနော်မြန်မာယင်းနှီးမြှုပ်နှံမှုဥပဒေဆိုပြီးတော့ကတန်းတားဒီဥပဒေကကြိုးစားရင်တားမကွယ်ပဲနဲ့လုံးမှာလည်းပဲတကယ်လည်းပဲတိုင်းပြည်အတွက်တိုးတက်မှုရအောင်တုံးကကွယ်ရေးအတွက်ပါလို့လဲဒါလည်းချက်စဉ်းစားရမှာပေါ့နော် rules ကနေပြီးတော့နောက်ကလိုက်တဲ့အခါမှာကြည့်ကြကြပြတ်ခံလို့ရပါလေ
မြန်မာနိုင်ငံကုန်တယ်လုပ်ငန်းရှင်များအတင်းကအတွင်းရေးမှုလည်းဖြစ်စီးပွားရေးလုပ်ငန်းရှင်တက်ဦးလည်းဖြစ်တဲ့ဦးအေးလွင်ကလည်းမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ပြောင်းလဲမှုအပေါ်အခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်မမကန်ကတည်ရောက်တဲ့ရည်ရည်မှုနဲ့ရကူရမှုတွေတစ်ခုဖြစ်ဖို့လိုတယ်လို့အနေနဲ့တော့ချက်ပေးရင်နော်သာသာလေးရှင်းနိုင်ရမယ်နိုင်ငံသားလေးရှင်းနိုင်ရမယ်အဲ့ဥပဒေပေါ်မှာလည်း enjoy ချရမယ်နိုင်ငံတော်ကအဲ့ဥပဒေတိုင်းစနစ်တကျလိုက်ပါဆောင်ရွက်နိုင်အောင်ထိကျောင်းပေးရမယ်ဥပဒေကိုဖောက်ခဲ့ရင်လည်းရေရှုသင့်တဲ့ကိုရေရဲဝုန်းဝုန်းရေရှုနိုင်ရမယ်နောက်ဥပဒေကိုအတိုင်းတိုင်းလာတဲ့လုပ်ငန်းရှင်ကိုနိုင်ငံသားဖြစ်နိုင်ငံသားဖြစ်ဖြစ်နိုင်ငံတော်ကတပတ်တူချီးမြှောက်ပြီးတော့အကာအကွယ်ပေးရမယ်ဆိုတဲ့ practice တွေပြဖို့လိုပါတယ်ဒီမှာကြီးက MIT ဆိုတာလည်းတိကျချက်တည်နိုင်တဲ့အဖွဲ့အစည်းဖြစ်ပြီးမှဒီကနေ့အသီးသီးရဲ့ reputation ကို combine လုပ်ပြီးမှ investor တွေကိုသူပြုနိုင်တဲ့အဖွဲ့အစည်းဖြစ်ဖို့လိုတာပေါ့နော်
မကြခင်အစိုးရတဲ့လက်ထက်မှာပြဋ္ဌာန်းနိုင်မှုလွတ်တော်တင်မဲ့ရေးဆွဲနေတဲ့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေမှာစားသုံးသူကာကွယ်ရေးနိုင်ငံသားအမိခံနိုင်ငံခြားသားကုမ္ပဏီတွေကိုဖော်ထုတ်ရေးစတဲ့လုပ်ငန်းတွေကိုဥပဒေရင်နဲ့ပြဋ္ဌာန်းကအေးအေးယူလှုပ်ဆောင်မဲ့အချက်တွေအသေးစိတ်ပါဝင်ထားတယ်လို့လည်းမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ကပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုစီးရင်တွေအရနိုင်ငံခြားသားယင်းနှီးမြှုပ်နှံမှုတွေမှာဆိုရင်တရုတ်စင်ကာပူနဲ့ထိုင်းတို့ကဥဆောင်လျက်ရှိပြီးဒီနောက်မှာတော့ UK စတဲ့အနောက်နိုင်ငံတွေလည်းပါဝင်နေတယ်လို့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်ကပြောဆိုထားပါတယ်ရှင်။